Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ18ရက်ကြာတာပတင်းနေ့ညနေပိုင်းအစီအစဉ်တွေကို line to meter 7925ရူအနေနဲ့ထုတ်လင်းနေပါပြီရှင်ကျမနန်းလောပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူသွားမှာပါ
ကျွန်တော်ကတားညူပါဒီအမေရိကန်ပြည်ထောင်စုဟာကွန်မြူနစ်ကျူးပါနိုင်ငံမှာတန်ယုံဖွဲ့ပြီးတော့ဆက်ဆံရေးပုံမှန်ဖြစ်ဖို့ဆောင်ရွက်နေပြီလို့ကြေညာလိုက်ပြီးတဲ့နောက်တော့အမေရိကန်နေနဲ့ကျူးပါပြည်သူတွေလွတ်မြောက်ရေးအတွက်လည်းဆက်ပြီးတော့တွန်းတက်တိုက်ပြောဆိုသွားမှာဖြစ်တဲ့အကြောင်းသမ္မတဥဘာမာကပြောလိုက်ပါတယ်။ရုရှားနိုင်ငံမှာတော့စီးပွားရေးပြန်ကောင်းလာပြီးရူဘယ်ငွေကြေးဟာလည်းတည်ငြိမ်လာလိမ့်မယ်ဆိုပြီးရုရှားသမ္မတဗလာဒီမီယာပူတင်ကတနှစ်အကုန်သတင်းစာရှင်းလင်းပွဲမှာအကောင်းမြင်သဘောထားလီဒါနဲ့ပြောဆိုသွားပါတယ်။စရည်ဒီနိုင်ငံတကာထိတ်တန့်ရောက်သတင်းတွေကိုမတ်သိမ်ကြီးထိုင်နေတူကြေညာပေးသွားဖို့ရှိပါတယ်ခင်ဗျာ။
ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းဆောင်းပါးတွေထဲမှာတော့ကချင်ပြည်နယ်အတွင်းလာမယ့် Christmas ပွဲကိုကြီးကြီးကျယ်ကျယ်မကျင်းပဖို့ KIO ကဘာကြောင့်တတိပေးတာပါလဲ
KIO ချင်းချုပ်နေပြီ KIO နေနေအတွက်ပါဘာကြောင့်လဲဆိုတော့ဒီလူစုလူဝေးနဲ့ပွဲထားနေပြီးလုပ်တဲ့အခါမှာစီရစစ်တပ်နေပြီးတော့မထင်ထင်
တို့ KIO ကပြောရေးဆိုခွင့်ရှိသူဦးလာနန်းပြောတော်ရကိုမကြခင်အပြေဆုံးနားဆင်ရမှာပါနောက်ပိုင်းမှာတော့ဗုဒ္ဓရုပ်ပုံတော်ကိုအရက်ဆိုင်ကြောညာအဖြစ်အသုံးပြုပြီးလူမှုကွန်ရက် Facebook မှာတင်ခဲ့တာကြောင့်ဖန်စီထိမ့်သိမ့်ခံသားရသူတွေရဲ့နောက်ဆုံးရသတင်းတွေနဲ့အတူနိုင်ငံတကာသတင်းမှာတော့ဂျာမနီနိုင်ငံထဲမှာအစ္စလာမ်စန့်ကျင်ရေးဆန္ဒပြပွဲတွေဒီသတင်းပတ်အတွင်းဘာကြောင့်ပေါ်ပေါက်လာရတာလဲဆိုတဲ့သတင်းဆောင်းပါးတွေနဲ့အတူနောက်ပိုင်းမှာတော့ Christmas အကြိုကာလမြန်မာတေးသချင်းတစ်ပုဒ်နဲ့လည်းတင်ဆက်ပေးသွားမှာပါခုရင်ဆုံးတော့ကြာတာပတိနဲ့နောက်ဆုံးရသတင်းတွေကိုကိုသားညုံဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင
်ရုရှားစီးပွားရေးပြန်ကောင်းလာပြီးတော့ရူဘယ်ငွေကြေးဟာလည်းတည်ငြိမ်လာလိမ့်မယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကတနှစ်အကုန်သတင်းစာရှင်းလင်းပွဲမှာအကောင်းမြင်သဘောထားလီဒန်ပြောဆိုသွားပါတယ်လက်ရှိအကျပ်တဲဟာနှစ်နှစ်လောက်ပဲအများဆုံးကြာနိုင်ပြီမဲ့လို့ပြင်ပအကြောင်းတရားတွေပြောင်းလဲလာမယ်ဆိုရင်တော့မြန်မြန်ဆက်ဆံပဲစီးပွားရေးကောင်းလာလိမ့်မယ်ဆိုပြီးတော့မစ္စတာပူတင်ကပြောပါတယ်ရုရှားနိုင်ငံစီးပွားရေးတည်ငြိမ်မှုထိန်းထားနိုင်မှုအတွက်နိုင်ငံရဲ့အရန်ငွေကြေးဟာလည်းလုံလုံလောက်လောက်ကိုရှိနေပါတယ်လို့ပြောပါတယ်။မစ္စတာပူတင်ခုလိုမျိုးသတင်းစာရှင်းလင်းပွဲမလုပ်ခင်ကြာတာပြီးနေ့မနေ့ပိုင်းမှာတော့ရူဘယ်ငွေကြေးတွေပြန်တက်လာပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့တုန်းကတော့စံချိန်ကျိုးလောက်အောင်ဒီရုရှားငွေတန်ဖိုးကျဆင်းခဲ့တာကြောင့်မလို့လိုအပ်မယ်ဆိုရင်ဗန်တွေနဲ့ငွေကြေးကုမ္ပဏီတွေကိုငွေကြေးကြကန့်ထောက်ပံ့မှုတွေလုပ်ပြီးသွားပါမယ်လို့ရုရှားဘူဟုဗန်ကနေပြီးတော့အာမခံပြောခဲ့ရပါတယ်။ဒီချိန်မှာဆိုရင်တော့ရုရှားငွေကြေးဟာဒေါ်လာကို80ရူဘယ်အထိကိုထိုးကျသွားပါတယ်။ရုရှားရူဘယ်ငွေကြေးဟာခုနှစ်တွင်မှဒီအနောက်နိုင်ငံငွေကြေးတွေနဲ့ငွေလဲလှယ်မှုမှာ60ရာခိုင်နှုန်းအထိကိုကျဆင်းသွားခဲ့ရတာပါ။သူ့အနေနဲ့ဒီယူကရိန်းနိုင်ငံကိုနိုင်ငံရေးရည်တည်မှုတစ်ခုတနည်းအားဖြင့်တော့နိုင်ငံတစ်ခုအနေနဲ့ဆက်ပြီးတော့မြင်မြင်ပါတယ်လို့လည်းယူကရိန်းအကြက်တဲနဲ့ပတ်သက်လို့လည်းသမ္မတပူတင်ကပြောပါရတယ်။ယူကရိန်းကိစ္စကိုငြင်းညက်တဲ့ဆွေးနွေးမှုတွေနဲ့ညှိနှိုင်းဆောင်ရွက်နိုင်ပြီးတော့အခုဒီခရစ်စမတ်မတိုင်ခင်မှာယူကရိန်းနဲ့အရှိယူကရိန်းသဘုံတွေကြားအကျဉ်းသားလဲလှယ်ရေးအစီအစဉ်တစ်တွေဆောင်ရွက်ကြဖို့ဆိုပြီးတော့သူကအကြံပြုတိုက်တွန်းပါတယ်။ပြီးခဲ့တဲ့မတ်လအတွင်းကဒီယူကရိန်းကနေပြီးတော့ခရမ်မီးယားဒေသကိုရုရှားကသိမ်းယူပြီးတဲ့နောက်ရုရှားနိုင်ငံဟာအနောက်နိုင်ငံတွေရဲ့ဒီဝေဖန်တာတွေအရေးယူတန်ခတ်တာတွေကိုခံခဲ့ရပါတယ်ခင်ဗျာ
။ Sony ရုပ်ရှင်ထုတ်လုပ်ရေးအင်တာနက်ဖောက်ထွင်းခံရမှုနောက်ကွယ်မှာမြောက်ကိုရီးယားတို့ရှိနေတယ်ဆိုပြီးအမေရိကန်တို့သတ်မှတ်ထားတဲ့အကြောင်းသတင်းတွေကပေါ်ပြချပါတယ်။ဒီလိုအင်တာနက်ဖောက်ထွင်းတိုက်ခိုက်ခံရမှုကြောင့်လုံခြုံရေးဆိုင်ရာစိုးရိမ်မှုတွေကိုဖြစ်စေပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုလှုပ်ကြံဖို့ဇလန်းစင်ကြံစီတဲ့အကြောင်းရိုက်ကူးထားတဲ့ရုပ်ရှင်ဇာတ်ကားပြသမဲ့အစီအစဉ်ကိုလည်း Sony ရုပ်ရှင်ထုတ်လုပ်ရေးကပေးပြလိုက်ပါတယ်။အခုလိုအင်တာနက်ဖောက်ထွင်းခံရမှုကြောင့်ထောင်ပေါင်းများစွာသောဆက်ရက်စရန်းတွေပေါက်ကြားထွက်ခဲ့သလိုဒီအင်တာဗျူးရုပ်ရှင်ကပြသမဲ့အပေါ်မှာလည်းအကြမ်းဖက်ချင်းချောက်ခံရမှုတွေဖြစ်ခဲ့ပါတယ်။ဒါပေမဲ့အမေရိကန်အစိုးရရာရှိတွေကမြောက်ကိုရီးယားကိုလူသိရှင်ကြားဆွဆဲပြောဆိုတာမှလုံးသလိုစုံစမ်းစစ်ဆေးသူတွေကဘယ်လိုဆုံးဖြတ်အတည်ပြုမှာလဲဒီကိစ္စကိုအင်ဗျူရကဘယ်လိုတုံ့ပြန်မလဲဆိုတာကတော့မသိရသေးပါဘူး။ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FVN ကဒီကိစ္စကိုစုံစမ်းစစ်ဆေးမှုအဓိကလှုပ်ဆောင်နေပြီးတင့်တော်တဲ့အချိန်မှာသတင်းတွေကိုထုတ်ပြန်ပေးသွားမှာဖြစ်တယ်လို့အမျိုးသားလုံခြုံရေးကောင်စီကပြောပါရတယ်။ဒီအင်တာဗျူးရုပ်ရှင်ဇာတ်လမ်းကိုရုပ်ရှင်ယုံကြည်တွေမှာလုံခြုံရေးစိုးရိမ်မှုကြောင့်မပြတော့ဖို့ဆုံးဖြတ်ခဲ့ကြပြီးတဲ့နောက်ဟောလိဝုဒ်ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီ Sony Pictures ကလည်းဒီဇင်ဘာ25ရက်နေ့ရုံတင်ပြသမယ့်အစီအစဉ်ကိုရက်ဆိုင်ထားတယ်လို့ပြောပါရတယ်။ဒီအင်တာဗျူးဇာတ်ကားကိုကြည့်တဲ့သူတွေကိုနာကျင်အောင်တိုက်ခိုက်မယ်လို့ငြိမ်းချမ်းရေးကိုစောင့်ရှောက်သူများလို့သူတို့ကိုသူတို့အမိပေးထားတဲ့အဖွဲ့ကပြီးခဲ့တဲ့နှစ်ရက်ကပြောဆိုခဲ့ခြင်းကစလို့ဇာတ်ကားတွေကအဓိကသရုပ်ဆောင်တွေကလည်းသူတို့အနေနဲ့လူတွေကြားတဲ့ထွက်မဲ့အစီအစဉ်နဲ့တွေးဆုံမေးမြန်းမှုလုပ်မဲ့အစီအစဉ်တွေကိုပေးဖြည့်ခဲ့ကြပါရရှင်
အမေရိကန်ပြည်ထောင်စုဟာကွန်မြူနစ်ကျူးပါနိုင်ငံမှာတန်ယုံဖွင့်လှစ်ပြီးတော့ဆက်ဆံရေးပုံမှန်ဖြစ်ဖို့ဆောင်ရွက်နေပြီလို့ကြေညာလိုက်ပြီးတဲ့နောက်အမေရိကန်နေနဲ့ကျူးပါပြည်သူတွေလွတ်မြောက်ရေးအတွက်တွန်းတက်တိုက်ကိုပြောဆိုသွားမှာဖြစ်တယ်လို့သမ္မတဥဘာမာကပြောလိုက်ပါတယ် သမ္မတဥပမာဟာကျူဘာသမ္မတရော့ဂတ်စတူနဲ့တယ်လီဖုန်းကနေတဆင့်မနေ့ကဆက်သွယ်ပြောဆိုရမှာကျူဘာနိုင်ငံဒီမိုကရေစီရေးနဲ့လူခွင့်ရေးအခြေအနေတွေတိုးတက်လာဖို့အတွက်အမေရိကန်ပြည်တော်စုအနေနဲ့ဆက်ပြီးတော့ဆောင်ရွက်သွားမယ်ဆိုတဲ့အကြောင်းလည်းအသိပေးပြောဆိုခဲ့တယ်လို့သမ္မတဥပမာက ABC ရုပ်သံတွစ်ဆုံမေးမြန်းကမှာပြောပါတယ်ကျူဘာသမ္မတရော့ဂတ်စတူအနေနဲ့သူ့ရဲ့ဆွေးနွေးအဖွဲ့ကိုချက်ချင်းကိုအပြောင်းလဲလုပ်လိမ့်မယ်လို့မျှော်လင့်မထားပေမဲ့ကျူဘာနိုင်ငံအတွက်မှာမျိုးဆက်အပြောင်းလဲတွေဟာအနာဂတ်မှာအမေရိကန်နဲ့ဆက်ဆံရေးပိုပြီးတော့ရင်းနှီးနှီးဖြစ်လာစေဖို့အကြောင်းဖြစ်ပွဲရှိတယ်လို့သမ္မတဥပမာကပြောပါတယ်။ကျူဘာနိုင်ငံမှာတမန်ဆက်ဆံရေးထားဖို့အတွက်အရေးကြီးတယ်ဆိုတဲ့အချက်ကိုလည်းသမ္မတဥပမာကအလေးပေးထောက်ပြခဲ့ပါတယ်။အခုလိုတမန်ကြီးထားခြင်းအဖြစ်ဒီတပါတီအုပ်စုတဲ့နိုင်ငံတွေပေါ်မှာအမေရိကန်နေနဲ့ဩဇာရှိဖို့ပိုပြီးတော့ကောင်းတဲ့အနေအထားဖြစ်တယ်လို့သမ္မတဥပမာကပြောခဲ့တာပါ။ကျူဘာနဲ့တမန်ဆက်ဆံရေးပြန်လည်ထူထောင်ကြောင်းကြေညာသွားရမှာတော့ကျူဘာနိုင်ငံကို290လောက်အထိကျန်စီခဲ့တာဟာအလုံးမဖြစ်တာကြောင့်အခုချိန်မှာကျူဘာကိုနီလန်းတက်နဲ့ချင်းကပ်ရမယ့်အချိန်ဖြစ်တယ်လို့သမ္မတဥပမာကပြောခဲ့ပါတယ်။တစ်ဖက်မှာတော့ဒီကျူဘာသမ္မတရော့ဂတ်စတူကလည်းသမ္မတဥပမာအနေနဲ့ကျူဘာပြည်သူတွေရဲ့လေဆာအသိမှတ်ပြုမှုရထိုက်တယ်ဆိုပြီးတော့တုံ့ပြန်ကြေညာသွားပါတယ်ခင်ဗျာ
။ Ebola virus ကူးစက်ပြန့်နှံ့မှုနဲ့ရင်ဆိုင်ရုန်းကန်နေရတဲ့အနောက်အာဖရိကနိုင်ငံတွေကြီးကိုကုလအတွေ့အမှုချုပ်ဘန်ကီမွန်သွားရောက်ဖို့ရှိပါတယ်။အီဘိုလာကူးစက်ပြန့်နှံ့မှုအဆိုးဆုံးဖြစ်တဲ့ဂီနီ၊လိုက်ဘေးရီးယား၊မာလီနဲ့ဆီယာလီယွန်းနိုင်ငံတို့ကိုသွားရောက်မှာဖြစ်တယ်လို့အီဘိုလာတိုက်ဖျက်ရေးအတွက်ကုလအခြေစိုက်ထားတဲ့ဂါနာနိုင်ငံကိုလည်းသွားရောက်မှာဖြစ်တယ်လို့မစ္စတာဘန်ကီမွန်ကပြောပါရယ်။အီဘိုလာတိုက်ဖျက်ရေးလုပ်ငန်းတွေကိုကိုယ်တိုင်သွားကြည့်လို့ပြီးတော့အီဘိုလာကူးစက်ခံထားရသူတွေနဲ့တစ်စီးတစ်လုံးနဲ့ရှိနေတဲ့ဆိုတာကိုလည်းပြသလိုတယ်လို့မနေ့တော့ကကုလအတွင်းမှုချုပ်ကပြောဆိုခဲ့ပါရယ်ရှင်။
ယူအမေရိကန်အသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယူကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်နေပါတယ်ထိုင်းနိုင်ငံမှာဗြိတိန်နိုင်ငံသား2ဦးကိုတပ်ဖြတ်မှုနဲ့ဆွဆွဲခံထားတဲ့မြန်မာအလုသမား2ယောက်မှာအပြစ်မရှိဘူးလို့သူတို့အနေနဲ့ယုံကြည်တဲ့အကြောင်းမြန်မာစုံစမ်းစစ်ဆေးသူတွေကပြောဆိုပါတယ်။ဒီအမှုအမှန်တိုင်းဖြစ်ရဟာထိုင်းရောက်မြန်မာနဲ့တခြားနိုင်ငံတွေကရှေ့ပြောင်းလို့သမားတွေအားလုံးအတွက်အရေးကြီးတဲ့ကိစ္စရဖြစ်တယ်လို့မြန်မာစုံစမ်းစစ်ဆေးကော်မတီကဒီကနေ့ရန်ကုန်မြို့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုလိုက်တာဖြစ်ပါတယ်။ကောထောင်ကျွန်းမှာသူတို့တွစ်ဆုံမင်းမြန်ခဲ့တဲ့သူတွေတဲ့ဒီကိစ္စနဲ့ပတ်သက်လို့တက်တဲ့အထောက်အထားပြနိုင်တဲ့မြန်မာနိုင်ငံသားတချို့ရှိပေမဲ့သူတို့ကအာနာပါနီနဲ့သူတို့ရဲ့အလို့ရှင်တွေကဖိအားပေးမှကိုကြောက်တဲ့အတွက်တက်တီထွက်ဖို့အတွက်တွန့်ဆုတ်နေကြတယ်လို့မြန်မာစုံစမ်းစစ်ဆေးကော်မတီကပြောပါတယ်ဗြိတိန်ခီးသွွားနှစ်ဦးဖြစ်တဲ့ဒေးဗစ်မီလာနဲ့ဟန်နာဝစ်ဘရစ်တို့ရဲ့အလောင်းတွေကိုဒီပြီးခဲ့တဲ့စက်တင်ဘာလကကော့ထောင်ကမ်းခြေမှာရှာဖွေတွေ့ခဲ့တဲ့နောက်မြန်မာလူသမားလူငယ်နှစ်ဦးဖြစ်တဲ့မောင်ဝင်းစော်ထွန်းနဲ့မောင်စော်လင်းတို့နှစ်ဦးကိုထိုင်းရဲကနေပြီးတော့ဖမ်းဆီးခဲ့တာပါအသက်ခံရသူတွေရဲ့ကိုယ်ပမာတွေ့ရတဲ့ပစ္စည်းတွေကနေ DNA စစ်ဆေးချက်အရသူတို့နှစ်ဦးတက်ဖြတ်ခဲ့တာဖြစ်တယ်ဆိုပြီးတော့ထိုင်းရဲကဆွဆွဲပါတယ်ဆွဆွဲခံရသူနှစ်ဦးကအစောပိုင်းမှာသူတို့ဒီတက်ဖြတ်ခဲ့ကြောင်းဝန်ခံခဲ့ပြီးမယ်နောက်ပိုင်းမှာတော့သူတို့ကိုနှိပ်စက်ညှဉ်းပန်းမှုတွေလုပ်လို့ဝန်ခံခဲ့ရတာဆိုပြီးတော့သူတို့ရဲ့ဝန်ခံချက်တွေကိုပြန်ရုပ်သိမ်းခဲ့ပါတယ်ခင
်ဗျပါကစ္စတန်စစ်တပ်အကြီးအကဲကအာဖဂန်သမ္မတအာရှရက်ဂါနီနဲ့နှစ်နိုင်ငံနယ်စပ်တခြားလုံခြုံရေးအခြေအနေကိုဆွေးနွေးဖို့မနေ့ကကဘူးမြို့တော်ကိုသွားရောက်ခဲ့ပါတယ်ပါကစ္စတန်တာလီဘန်စစ်သွေးကြောတို့ပါကစ္စတန်ကျောင်းတစ်ကျောင်းကိုဝင်ရောက်ပစ်ခတ်တာကြောင့်ကလေးငယ်132ယောက်တို့သေဆုံးခဲ့ရပြီးနောက်တနေ့မှာအခုလိုသွားခဲ့တာဖြစ်ပါတယ်စစ်သွေးကြတွေကိုအာဖဂန်မြေပေါ်မှာအခြေစိုက်ခွင့်ပြုပြီးပါကစ္စတန်ကိုအကြမ်းဖက်တိုက်ခိုက်တာတွေလှုံ့ဆော်တာကိုခွင့်ပြုမှာမဟုတ်သလိုဒီလိုလှုံ့ဆော်တဲ့အရေးလက္ခဏာတွေ့ခဲ့ရင်လည်းရှင်းလင်းချေမှုန့်ပြစ်မယ်လို့အာဖဂန်သမ္မတမစ္စတာဂါနီကပါကစ္စတန်ဗိုလ်ချုပ်ကြီးကိုကတိပေးပြောဆိုခဲ့ပါတယ်ရှင
်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာအခုသတင်းပတ်တွင်ဖြစ်ခဲ့တဲ့တိုက်ခိုက်ခံရမှုဟာအာဏာပိုင်တွေအတွက်ထိတ်လန့်စရာတက်လန့်နှိုးဆော်မှုဖြစ်ပြီးတော့ဒီဖြစ်ပျက်ဟာကြိုတင်ကာကွယ်ကောင်းကာကွယ်နိုင်လိမ့်မယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောပါတယ်ဒါကြောင့်မို့ဒီဖြစ်ရပေါ်မှာအသေးချလှင်းလင်းမြန်မြန်စုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်ဆိုပြီးတော့ဝန်ကြီးချုပ်တိုနီအက်ဘော့ကဩစတြေးလျရုပ်ရေဒီယိုနဲ့မေးမြန်းကမ်းမှာပြောပါရတယ်။အီရန်နိုင်ငံဘွားတနတ်သမားဟာဆစ်ဒနီမြို့နယ်မှာရှိတဲ့ Lynch Chocolate Cafe ဆိုင်မှာ16နာရီကြာဒဇဂန်18ဦးကိုတင်းလာနေကပြန်ပြီးဆွဲခဲ့တာပါ။ရဲကဝင်ရောက်စီးနှစ်တဲ့နောက်တနတ်သမားနဲ့ဒဇဂန်2ဦးသေဆုံးပါလေ။အသက်50အရွယ်တနတ်သမားဟာသူ့ရဲ့ဇနီးဟောင်းတက်ဖြတ်မှုမှာပတ်သက်သူတဦးအနေနဲ့တရားစွဲခံပြီးတော့အာမခံနဲ့လွတ်မြောက်နေသူပါ။ဒါ့အပြင်လိမ္မာဆရာစော်ကားမှုအမှုပေါင်း40ကျော်နဲ့လည်းဆွဲချက်တင်ထားခံရသူဖြစ်ပါတယ်။ Monisco စောင့်ကြည့်နေတဲ့ဒီ Monisco စောင့်ကြည့်နေတဲ့အကြမ်းဖက်သမားတန်တရားရှိသူစင်းကနေပြီးတော့ဘာကြောင့်ထုတ်ပစ်ခဲ့တယ်လဲ။နောက်သူ့ကိုတရားရုံးကနေဘာကြောင့်အာမခံပေးခဲ့တယ်လဲ။ဒါ့အပြင်သူဟာတနတ်ကိုဘလို့ရရှိခဲ့တယ်လဲဆိုတာတွေကိုစုံစမ်းသွားမယ်ဆိုပြီးတော့ Mr. Abbot ကကြီးညာပြောဆိုခဲ့ပါတယ်ခင်ဗျာ။ Direct from Washington The Voice of America VOA
ကျန်တာပရင်းနဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညွန်ဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါရဲ့ရှင်အခုရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မနဲ့ဆက်ပါမယ်ပௌဒ္ဓရုပ်ပုံတော်ကိုအရက်ဆိုင်ကြော်ညာဖြစ်အသုံးပြုပြီးလူမှုကွန်ရက် Facebook မှာတင်ခဲ့တာကြောင့်ဖန်စီထိမ့်သိမ်းခံထားရသူနိုင်ငံခြားသားတဦးအပါအဝင်လူ၃ဦးတို့ကိုဒီကနေ့မှာပြစ်မှုဆိုင်ရာပုံမှန်၃ခုနဲ့ဆွဲချက်တင်လိုက်ပြီးဖြစ်ပါတယ်အမခံပေးနိုင်တဲ့ဆွဲဆိုချက်တွေမဟုတ်တာကြောင့်လဲဒီလူတွေကိုအင်းစိန်ထောင်မှာထားရှိထားတယ်လို့လဲအာနာပိုင်တို့ကပြောပါရယ်ဒီကနေ့တရားရုံးတင်ကြားနာမှုအခြေအနေအရရက်ကိုမတ်တင်ကြီးထက်ကဆက်သွယ်မင်းမြန်တင်ပြချပါရယ်ရှင
်ဟုတ်ကဲ့ပါရှင်ညီုံမြအောင်မှာဗုဒ္ဓရုပ်ပုံတော်ကို DJ နှစ်ချက်တက်ဆင်ထားပြီးတစ်ဖက်မှာဗုဒ္ဓဘာလို့ရေးထားတဲ့ Big Gastro ဘာကြော်ညာ Internet Facebook မှာပြန့်နှံ့ခဲ့ပြီးတဲ့နောက်မှာတော့ Big Gastro ဘာရဲ့ Twitter Manager Philip Blackwoodဆိုင်ပိုင်ရှင်ကိုထွန်းသူရိဆိုင်ရဲ့မန်နေဂျာကိုထွတ်ကိုကိုလွင်တို့ကိုအာနာပိုင်တို့ကဖမ်းဆီးပြီးတရားစွဲဆိုခဲ့တာပါဒီကနေ့မှာတော့သူတို့၃ဦးတို့ကိုပြစ်မှုဆိုင်ရာပုံမှန်၃ခုနဲ့ဆွဲချက်တင်လိုက်ပြီးဖြစ်ပါတယ်ဆွဲချက်တင်ခံရသူတဦးဖြစ်တဲ့ဒီနယူးဇီလန်နိုင်ငံသားဖိလစ်ဘလက်ကူကို၈နေ၈ရက်ဆောင်ရွက်ပေးနေတဲ့၈နေကြီးဦးမြသွေးကတော့ဒီကနေ့တရားရုံးအခြေအနေကိုအခုလိုပြောပါတယ
်295A ကကြီးပေါ့အဲဒီနေ့ကတော့ဟိုတေလီလူပြသက်စီ၄ယောက်ဖြစ်တယ်အဲဒီနေ့၃ယောက်သလုံးချတ်လုပ်လိုက်တယ်တဲ့ချတ်လုပ်လိုက်ပြီပေါ့နော်ဆရာဆွတ်တင်လိုက်ပြီဆွတ်ချက်တင်လိုက်ပြီ၃ကွာ၃ယောက်သလုံးဒီပုံမှန်တဲ့ဒီကဒီပုံမှန်ဟို188ဆိုတာဟိုအုတ်ချုပ်ရေးရုံးကနေထုတ်ပြန်ထားတဲ့အမိတ်ပေါ့ဗျာညဘယ်နှစ်နိုင်ပဲဖွင့်ရမယ်လုံချုံကြီးဘယ်လိုရမလဲဆူညာချင်းပြီးရဆိုအဲ့ဒါလည်းဟိုဖောက်ဖြဲ့တယ်ဆိုရင်အဲ့ဒါနဲ့လည်းဆွဲထားတယ်ပေါ့အဲပုံမှန်၃ခုပေါ့ case 2 case ပေါ့ပုံမှန်တစ်ခုက295ရယ်295ကကြီးရယ်ပေါ့ဟိုဟာကဗုဒ္ဓရှင်တို့ဘာလို့ညာတို့ထူဖြက်တာ295နော
်ဟုတ်ကဲ့
ဟိုဘုရားကျောင်းဝင်းတို့ဘာလို့ညာတို့သောင်းလို့ဘာဦးထဲမှာဝင်မယ်တော့ကမယ်ရုပ်ထုတွေရိုက်ဖြက်မယ်ဖြက်စီးမယ်ဘာညာတစ်ခုနောက်တစ်ခုကတော့ဒီလိုစာနဲ့ရေးမယ် Facebook တွေပါတင်မယ်ဘာညာတာဆိုလို့ရှိရင်သာသနာညှိနှိုင်းအောင်လုပ်တဲ့ဆိုတဲ့ပုံမှန်ပေါ့ဗျာ
ဗီဂက်စထရိုဘာကတာဝန်ရှိသူ၃ဦးတို့ကိုဆွဲချက်တင်လိုက်တဲ့ပြစ်မှုဆိုင်ရာပုံမှန်295ကတော့လူတစား၉ခွေသည့်ဘာသာသာသနာကိုစော်ကားရန်အကြံဖြင့်၉ခွေဝတ်ပြုသည့်နေရာကိုဖျက်ဆီးခြင်းဒုတိယမဟုတ်ယုံညံ့စေခြင်းဖြစ်ပါတယ်။ပုံမှန်295ကကြီးကတော့လူတစား၉ခွေသည့်ဘာသာသာသနာကိုဖြစ်စေဘာသာရေးယုံကြည်မှုကိုဖြစ်စေစော်ကားခြင်းအပြင်ထိုလူတစား၉ခွေရာဘာသာရေးစိတ်ဓာတ်ကိုနာကျင်စေရန်ကြံရွယ်ပြီးမတမာစိတ်ဖြင့်တမင်ကျူးလွန်ပြုလုပ်မှုများဆံရပုံမှဖြစ်ပါတယ်ဒီပုံမှနှစ်ခုအပြင်နောက်ထပ်ဆွဲချက်တင်ခံရတဲ့ပုံမှကတော့188ဖြစ်ပါတယ်ပုံမှ188ကတော့ပြည်သူဝန်ထမ်းကနီလန်းတကြထုတ်ပြန်ကြေညာထားသောအမိန့်ကိုဖီဆန့်ခြင်းဖြစ်ပါတယ်အခုဆွဲချက်တင်ခံရတဲ့ပုံမှတွေကအာမခံရနိုင်တဲ့ပြစ်မှုဆိုင်ရာပုံမှတွေမဟုတ်တာကြောင့်အခုဖမ်းဆီးခံရသူတွေကိုဆက်ပြီးတော့ထိန်းသိမ်းထားပါတယ်ဒုတိယရဲမှုကြီးတိန်ဝင်းကအခုအမှုကြားနာမှုကိုအခုလိုပြောပြပါရယ်အာမခံရပါသလားရှင
်မရပါ
နောက်ရုံချင်းကဘယ်နေလဲရှင
် 26
26ရက်နေနော
်ဟုတ်ကဲ့
သူ့ကိုဖမ်းတဲ့ပုံမှားပါပါလဲဆရာ
295ရက်ကြောင့်295ကျက်ကြပြီ
တရက်လိုလောက်တာဘယ်သူပါလဲ
လာဝကဦးရင်ဦးရဲစုံမြင
့်ခုဟာဟိုအာမခံမရတော့ဘယ်မှာချုပ်ထားပါလဲရှင
်အဲစိတ်ခေါင
်ဆရာတကယ်လို့အပြစ်ရှိချောင်တွေ့ရရင်ပြစ်ဒဏ်ကဘယ်လောက်ခံရနိုင်ပါသလဲ
မကမ္မမအူပြရည်ကြီးတခြားမှာလား
ဒီကနေ့တရားရုံးကြားနာမှုမှာတော့သတင်းတောက်တွေဆွဲဆိုခံရသူတွေဘက်ကလူပုဂ္ဂိုလ်တွေတက်ရောက်ခဲ့ကြပြီးငြိမ်းငြိမ်းချမ်းချမ်းရှိခဲ့ပါတယ်မနေ့တုန်းကလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုပြန်ကြားရေးအဖွဲ့ဝင်ဟောင်းစာရေးဆရာထင်လင်းဦးကိုပုံမှန်295ကကြီးသာသနာညှိနှိုင်းစီမှုပုံမှန်နဲ့စကိုင်းတိုင်း6ဦးတရားရုံးကအာမခံမပေးဘဲအချုပ်နဲ့တရားရင်ဆိုင်ဖို့ဆုံးဖြတ်ခဲ့ပါတယ်ရှင်
မတင်ကြီးထိုက်ပါရှင်ခုဆက်လက်ပြီးကချင်ပြည်နယ်ဘက်ကသတင်းတပုတ်တင်ပြပါမယ်ကချင်ပြည်နယ်အကျွဲမှာမြန်မာစစ်တပ်နဲ့ KIO ခေါ်ကချင်လွတ်လပ်ရေးအဖွဲ့တို့တင်းမာနေတဲ့စစ်တေးပဋိပက္ခအခြေအနေတွေကြောင်းလာမယ့်ဒီဇင်ဘာ25ရက်မှာကြာရောက်မဲ့ Christmas ပွဲကိုကြီးကြီးကျယ်ကျယ်မကျင်းပဖို့နဲ့စစ်ရေးသတင်းနဲ့ကျင်းပဖို့ KIO ဘက်ကညွှန်ကြားထားပါတယ်ဒီလိုတင်းမာနေတဲ့အခြေအနေကြားကကချင်ပြည်နယ်ဖားကတ်မြို့နယ်အကျွဲကဂါရာယန်ကျေးရွာဖက်မှာအစိုးရစစ်တပ်ကနေကျေးရွာဒေသခံတွာလာမှုမှာပိတ်ပင်လာခဲ့တာကြောင့်စစ်ပွဲဖြစ်မှာဆိုရင်နေတဲ့ကျေးရွာသား50ဦးခန့်နတ်ဖြစ်ဒုက္ခသည်စခန်းဖက်ကိုထွက်ပြေးတန်းရှောင်မှုတွေရှိနေတဲ့အခြေအနေကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရရှင
်ဟုတ်ကဲ့ပါလမ်းမဲ့ဒီဇင်ဘာ25ရက်နေ့မှာကြာရောက်မဲ့ Christmas ပွဲကိုတကဘာလုံးကပြည်သူတွေပျော်ရှင်စွာကျင်းပဖို့မျှော်လင့်စောင့်ဆောင်နေတဲ့အချိန်မှာပဲက ချင်းပြည်နယ်ဘက်မှာတော့အစိုးရစစ်တပ်နဲ့ KIU ခေါ်ကချေလွတ်လပ်ရေးအဖွဲ့တို့ကြားတင်းမာနေစဲစစ်ရေးခြေတည်ကြောင်းလာမယ့်ခရစ်စမတ်ပွဲကိုကြီးကြီးကြီးကြီးမလုပ်ဘူး KIU ဘက်ကညွှန်ကြားချက်ပေးထားတယ်လို့ KIU ပြောရေးဆိုခွင့်ရှိသူဦးလန်နန်က VOA ကိုခုလိုပြောပါတယ်
အဲ့ဒီထုတ်ပြန်လေတာတော့ဒီတော့ KAO ချင်းချုပ်နေပြီ KAO နေနေအတွက်ပါ။ဘာကြောင့်လဲဆိုတော့ဒီလူစုလူဝေးနဲ့ပွဲတန်းနဲ့ပြင်ထုတ်တဲ့အခါမှာစီရစစ်တပ်နေပြီးတော့မထင်ရင်ရှင်တို့လက်လက်ချင်းနဲ့လာပြတာမျိုးထုတ်တယ်။ဒီပါတာရင်းနဲ့တက်ဆိုင်တဲ့ Christmas ကာလတို့နှစ်တစ်ခုကာလတို့မှာတို့လက်လက်ချင်းအများကြီးတင်နေကြတယ်။ဒါကြောင့်မို့ဒီနေ့ဟာလည်းဒီလူခဲတဲ့လားရဲ့တွေ့ကြုံညာလူစုလူဝေးနဲ့ပွဲတန်းနဲ့ပြင်နေပြိုပွဲရှင်ပွဲတွေလုပ်တဲ့အခါမှာရှင်ကပဲနဲ့ဒီလက်လက်ချင်းနဲ့တက်ခတ်မယ်ဆိုရင်ကျွန်တော်တက်ခါထိခိုက်ခုဒီညနာမျိုးတွေထုတ်မှုတွေဖြစ်သွားနိုင်တယ်။ဒါကြောင့်ဒီနေ့ဒီ PO ရဲ့နေနေအတိတ်မှာရှိတဲ့ကြေးရွာလို့ဒုက္ခတဲ့ခါနေမှာပြိုပွဲရှင်ပွဲနေနဲ့ဒီကြီးကမြပြုတ်လို့ဘူးခွာညွှန်ကြားမှုတော့ရှိတယ်ခင်ဗျာ
ပြီးခဲ့တဲ့နေဝင်ဘာလတုန်းကမြန်မာစစ်တပ်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့် GIO စစ်တပ်နှန်းချောင်းကပူလောင်23ဦးသေဆုံးခဲ့ပြီး20ဦးသံရန်ရရှိခဲ့တဲ့ဖြစ်စဉ်တွေကြောင့်စစ်ရေးသတိနဲ့ခရစ်စမတ်ပွဲကိုကျင်းပဖို့ GIO ဘက်ကညွှန်ကြားထားပါတယ်ပြီးခဲ့တဲ့2012ခုနှစ်တုန်းကမန်ဂျာရန်ရွာဘက်မှာပြုလုပ်တဲ့ခရစ်စမတ်ပွဲကိုမြန်မာစစ်တပ်ဘက်ကနေနှောက်ယှက်မှုတွေပြုလုပ်ခဲ့တဲ့ဖြစ်စဉ်တွေရှိသလို KIO နဲ့မြန်မာစစ်တပ်တို့စစ်ရေးသိမ်းမှမှုဖြစ်ပွားပြီးနောက်ပိုင်းကချင်ဒေသဘက်မှာခရစ်စမတ်ပွဲကျင်းပမှုအားနှင်းလာတယ်လို့ဒေသခံမလူလူမိုင်ကပြောပါတယ်
နိုင်ကြရန်ဘက်မှာလေအဲ့ဘက်မှာတိုက်ပွဲဖြစ်ခြင်းစစ်မြေကြီးနဲ့လည်းကြီးတာကိုအရင်ကလုပ်တဲ့ချင်းဘုံကွဲတာနဲ့လည်းကြားရလေအဲ့မျိုးခြောက်တာမျိုးတွေပေါ့သူတို့ခြောက်တယ်လေအဲ့ဒီမြစ်ဆုံဘက်မှာဆိုရင်တဲ့မြစ်ဆုံကြောင့်ရှစ်ကြောင့်ခံရတဲ့နေရာမှာဆိုသူတို့မြစ်ခရစ်စမတ်မလုပ်တာ၃နှစ်ရှိပြီတဲ့စစ်ပွဲဖြစ်ကြတဲ့အမြစ်တိုင်းနဲ့တိုင်းအဲ့လိုမျိုးသူတို့ချင်းတော့ဒီတိုက်ပွဲနဲ့မြေတွေကအဲ့ဒီဒုက္ခတဲ့စခန်းလို့ပါလို့ဆိုချီရရှိပေမဲ့ပေါ့အရင်လူမျိုးတော့မပြောတော့ဘူးကွယ
်ကချင်ပြည်နယ်ဘက်မှာအစိုးရစစ်တပ်နဲ့ KIO ကချင်လွတ်လပ်ရေးဖွဲ့တို့ကြားစစ်ရေးသိမ်းမာနေတယ်လို့မြန်မာစစ်တပ်ကနေအင်အားတိုးချဲ့လာမှုကြောင့်ဒေသခံတွေစိုးရိမ်ကြောက်လန့်မှုတွေလည်းရှိနေပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ15ရက်နေ့တုန်းကလည်းကချင်ပြည်နယ်ဖားကားမြို့နယ်ကရရန်ကျေးရွာဘက်မှာအစိုးရစစ်တပ်ကနေကျေးရွာဒေသခံတွေတောလာမှုကိုပိတ်ပင်လာပြီးစစ်အင်အားတိုးချဲ့မှုတွေလှုပ်ဆောင်နေတာကြောင့်ကျေးရွာသား50ဦးခန့်ဟာနမ်ဖစ်ဒုက္ခထဲစခန်းကိုထွက်ပြေးသိမ်းရှောင်လာခဲ့ပါတယ်။ဒီအခြေအနေကိုတော့ KIU ပြောရေးဆိုခွင့်ရှိသူဦးလန်နန်ကခုလိုပြောပါတယ်
ကျားစီကောဘီအတားရတော့နာပိတ်ဆို့လို့ပိတ်ဆို့နိုင်လို့ဖြစ်တဲ့ကိစ္စပါ။ကျားစစ်တပ်တွေပဲဒီနေ့တင်းမအောင်လုပ်တဲ့ကိစ္စဖြစ်ပါ။အဓိကတော့ရွာသားတွေငယ်တန်းဖြတ်သွားချက်တော့ပြီးသွားသေးပါတဲ့လမ်းတွေကိုသူတို့ပိတ်လိုက်တယ်ဖြတ်တန်းခွင့်မပြုဘူး။အဲ့ကြတော့ဒီရွာသားတွေကလည်းဒေသခံတွေဆိုရလဲတက်ပွဲပြဖြစ်လာမလားလို့ဆိုပြီးတော့စိုးရင်တာပါ
။အခုလိုဒုက္ခသည်တွေထပ်မံထွက်ပြေးလာတဲ့အတွက်အစားအသောက်နေရာထိုင်ခင်းအဝတ်အစားနဲ့စောင့်တွေအဆက်အစရရခက်ခဲနေတယ်လို့လည်းဦးလန်နန်ကပြောပါတယ်။ကချင်ပြည်နယ်ဘက်မှာဒုက္ခသည်စခန်းနဲ့ဒုက္ခသည်တွေကိုတပ်ဆိုင်ရာအကူအညီပေးရေးဖွဲ့ NGO တွေရဲ့အကူအညီပေးဆောင်ရေးကိစ္စကိုမြန်မာစစ်တပ်ကပိတ်ပင်ထားတယ်လို့ကချင်ဒုက္ခသည်စခန်းကော်မတီဥက္ကဋ္ဌဒုက္ကပါဒွဲပီစာကပြောပါတယ
်ဒီမစ်ရှင်နာဘက်ကနဲ့ဗမောကနဲ့ကျွန်တော်တို့ KO ကွန်ဆူ IDP စခန်းကိုသူတို့ကကွန်ဖျူရှင်းမပေးတော့ NGO တွေကမရောက်နိုင်ဘူးဒါမှမဟုတ်ကျွန်တော်ဖြစ်တဲ့နည်းနဲ့တော့သူတို့ကအကူအညီနိုင်မဲ့အခြေအနေတော့ရှိတယ်လို့
ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ပြေးဒုက္ခသည်စခန်းတွေမှာစာနာရိတ်ခါပို့ဖို့ကိစ္စကိုအစိုးရဘက်ကခွင့်ပြုချက်မပေးလို့ပို့ဆောင်ခွင့်မရတာနှစ်လကြာမြင့်ပြီလို့လဲကုလသမဂ္ဂလူသားချင်းစာနာဆောက်သားမှုအကူအညီပေးရေးညှိနှိုင်းဆောင်ရွက်ရေးယူ UNOCHR ကဒီဇင်ဘာလ16ရက်နေ့မှာအစည်းအဝေးခန်းစာထုတ်ပြန်ထားပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာဆိုရင်ပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကနေ15ရက်နေ့ထိမြန်မာစစ်တပ်နဲ့ကချင်လွတ်လပ်ရေးဖွဲ့တအားပလောင်မြူရာလွတ်မြောက်ရေးတပ်မတော် TNLA ၊ဇောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA ကိုကဖွဲ့သူနဲ့တိုက်ပွဲဖြစ်ပွားနေခဲ့ပါတယ်။အခုလိုဖြစ်ပွားနေတဲ့လက်နက်ကင်ပဋိပက္ခတွေရှော့ချနိုင်ရေးနဲ့ဒီပြည်လုံးအတိုင်းအတာအပြစ်ခတ်ပြဆဲနိုင်ရေးအတွက်လာမယ့်ဒီဇင်ဘာ23ရက်နေ့မှာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့နဲ့ဒီပြည်လုံးအတိုင်းအတာအပြစ်ခတ်ရဆဲရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးကော်မတီ NCCD တို့ကနေတွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်ခင်ဗျာ။
နိုင်ကွန်အိမ်ပါရှင် VOA ကနေကြာရပရင်းနေ့အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။နှစ်တစ်ကူတဲတဲ့ချင်းနဲ့မတင်ဆက်ခင်နိုင်ငံတကာသတင်းဖက်အလဲပေးရအောင်ပါ။သောတာရှင်များရှင်ရွှေပြောင်းနေထိုင်သူတွေကိုစန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေဂျာမနီနိုင်ငံမှာဒီသတင်းပတ်အတွင်းပေါ်ထွက်လာပါရယ်ဒရစ်စတန်မြို့ထဲမှာတင်းလာနေညကလူတွေထောင်ပေါင်းများစွာထွက်လာပြီးဆန္ဒပြကြတာပါဂျာမနီနိုင်ငံဟာဆီးရီးယားကစစ်ဘေးဒုက္ခသည်တွေကိုအများဆုံးလက်ခံတဲ့နိုင်ငံဖြစ်ပါတယ်ဒါကြောင့်လဲဆန္ဒပြဖို့အကြောင်းရင်းဖန်လာရတာပါလန်ဒန်ကနေ Henry Richwell သတင်းပေးပို့ထားတာကိုဆက်ပြီးပြောပြပါမယ
်
ဆန္ဒပြသူတွေကိုမနစ်မြို့သူတွေကတော့သူတို့ကိုနာဇီတွေလို့ခေါ်ကြတယ်။ဒါပေမဲ့ဆန္ဒပြသူတွေကတော့ပိုးပြီးများလာပါတယ်။ဒ တရစင်မြို့မှာလူပေါင်းသထောင်ခွဲလောက်ဆန္ဒပြချီတဲ့သူတွေကိုလာရောက်ပူးပေါင်းကြပါရယ်ဆန္ဒပြသူတွေကသူတို့ကိုယ်သူတို့အနောက်တိုင်းမြေတွေအပေါ်အစ္စလာမစ်ပြုချင်းကိုဆန့်ကျင်တဲ့ဥရောပမျိုးချစ်သူများလို့ခေါ်ပေါ်ကြပါရယ်ဘာလင်တတိုင်းကြီးမပြိုကျခင်လွန်ခဲ့တဲ့25နှစ်ကမြို့ကိုတိမ့်ပိုက်ခဲ့တဲ့ဆန္ဒပြသူတွေလမ်းမော်ထွက်ပြီးအော်ဟစ်ခဲ့ကြတဲ့ငါတို့တွေဟာလူသားတွေဖြစ်တယ်ဆိုတဲ့စကားကိုတုပပြီးအခုဆန္ဒပြသူတွေကလည်းအလားတူကြွေးကြော်ကြပါရယ်ဒီတချိန်မှာတော့23ရာစုမှာဂျာမနီကိုအစ္စလာမ်တွေရဲ့သိမ်းပိုက်ခံနေရတယ်လို့ဆန္ဒပြသူတယောက်ကဂျာမန်လိုပြောဆိုပါရယ်
အမစီရွန်ခ်ဖင်ဒတ်စတတ်စီဖင်ဒတ်အင်အွန်ဆရင်ရှူလ်စတ
တ်ဆန္ဒပြတွေကနေရယူလာနေပါပြီကျမတို့ကျောင်းတွေမှာရောနေ့ကလေးနေ့ကျောင်းတွေမှာပါဝတ်သားမစားရတော့ပါဘူးကျမတို့ဒါမျိုးဖြစ်တာကိုမလိုလားပါဘူးလူတွေစားချင်တာစားနိုင်ရမယ်သူတို့ကိုဖိအားမပေးသင့်ပါဘူ
းဒီဆန္ဒပြမှုတွေကဘာလင်အပြင်တခြားမြို့တွေကိုလည်းပြန့်နှံ့သွားပါရယ်ဒီလောက်ရှာမှုကိုဦးဆောင်စတင်သူကလူ့စ်ဘက်ချ်မန်ဖြစ်ပါတယ
်မိကျွန်တော်တို့လမ်းလျှောက်ချစ်တဲ့နယ်နဲ့ဆိုတဲ့အကြောင်းနောက်တစ်ချိန်ပြသနိုင်ခဲ့ပါတယ်ကျွန်တော်တို့ကရွေးရောက်သူတွေဖြစ်ပါတယ်ကျွန်တော်တို့တွေမှန်ကန်တဲ့ရွေးချယ်မှုတွေလည်းလုပ်နိုင်ခဲ့ပါတယ်ဒီတိုင်းပြည်မှာအပြောင်းအလဲတွေကိုတဖြည်းဖြည်းချင်းလုပ်နိုင်လာပါလိမ့်မယ
်ဆန်စစ်ဝေဖန်သူတွေကတော့ရွှေ့ပြောင်းနေထိုင်သူတွေကိုစန့်ကျင်တဲ့လှုပ်ရှားမှုတွေဂျာမနီမှာအရင်ကတည်းကရှိနေခဲ့တယ်လို့ဆိုပါတယ်အခုဖြစ်တဲ့ဆန္ဒပြမှုတွေဖြစ်စေတဲ့အဓိကအကြောင်းရင်းကဆီးရီးယားပြည်ရင်းစစ်ကြောင်းစစ်ပြေးဒုက္ခတွေထောင်ပေါင်းများစွာကိုဂျာမနီကနိုင်ငံရေးခေလုံခွင့်ပေးလိုက်တာကစခဲ့တာလို့ဆိုပါရယ်အာမတ်ခွန်ကဒုက္ခသည်တွေထဲကတယောက်ဖြစ်ပါတယ်သူ့အတွက်ဖရန့်ဖတ်အနီးကအိမ်တိမ်ရပါတယ်မွေးရပါနားမကြတဲ့သူ့သားကိုနားပြန်ကြလာအောင်ဆေးကုသမှုကိုလည်းပေးနေရပါတယ
်အာမဒူလာအဝလ်ရှီတန်ရှီရှကလအမန်ယာ
ပထမဆုံးကတော့ဖျားသခင်ကိုကျေးဇူးတင်ပါတယ်ဒုတိယအနေနဲ့ကတော့ဂျာမနီကိုကျေးဇူးတင်ပါတယ်ဆီးရီးယားကနေဂျာမနီကိုလေကြောင်းကနေဒါမှမဟုတ်ရေကြောင်းကနေတရားမဝင်ရောက်လာရတဲ့သူတွေအများကြီးပါဒါပေမဲ့ဂျာမနီကြောင့်အခုတော့ကျွန်တော်တို့အေးအေးချမ်းချမ်းရောက်လာရပါပြီ
နိုင်ငံတကာအတိုင်းအဝိုင်းကလက်ခံမဲ့ဆီးရီးယားစစ်ပြေးဒုက္ခတွေစုစုပေါင်းရတဲ့ဘက်လောက်ကိုလက်ခံလိုက်တဲ့ဂျာမနီနိုင်ငံကိုချီးကျူးတင်တယ်လို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာခွင့်အဖွဲ့အစည်းကရှရစ်အယ်စတေ့အလီကပြောပါတယ
် Germany has given hundreds of millionsfor humanitarian assistance but at the same time
လူသားချင်းစာနာမှုကူညီအတွက်ဒေါ်လာသန်းရာပေါင်းများစွာကိုဂျာမနီကပေးခဲ့ပါတယ်ဒါရင်မကလူသားချင်းစာနာမှုအစီအစဉ်အရဒုက္ခသည်ပေါင်း3000ကိုလက်ခံဖို့လည်းသဘောတူခဲ့ပါတယ်ဒါဟာတကမ္ဘာလုံးကလက်ခံမဲ့ဥယျာဉ်ရဲ့တဝက်နီးပါးပါဒုက္ခသည်တွေရဲ့ဘဝအတွက်စိတ်ကိုကြီးမားတဲ့အကြောင်းလည်းဖြစ်စေပါလိမ့်မယ်
လေယာစွန်သမားတွေရဲ့အယူလောက်တာမခံမိစေဖို့ဂျာမန်ဝန်ကြီးချုပ်အန်ဂျယ်လာမာကာကတတိပေးလိုက်ပါတယ်
Deutschland gibt es zwar die Demonstrationsfreiheit, aber es ist kein Platz für
Germany ma lulu la la su yong kwe shi ba de. Da ba mae hloun saw mu re pi ba naingan ga yauk la tu re a chang le nya pyo so mu atwet do niya ma shi ba u. Da chang dilo hloun sha mu myo re lou ni tu re ga khwin ye yu da myo ma khan mi che mu lu dai tadi tha ya ba lay me.
Islamic san chin yin atwet tan bian sana pya mu re ko le lou la ja ba de. Di the ga Cologne myo ga lou sha mu ga le ta khu ba win phit ba de.ဒီလောက်ရှာမှုထဲကဆန္ဒပြသူတွေကစိတ်ရှည်တီးခတ်မှုရှိကြဖို့နဲ့အစ္စလာမ်ဆန့်ကျင်ရေးလို့အမည်ပေးထားတဲ့ခြိတက်မှုတွေကိုလူသိရှင်ကြားရှုံချကြပါတယ်။ဂျာမန်လူမျိုးအတော်များများကတော့လျှာစွန်းသမားတွေရဲ့20ရာစုနိုင်ငံရေးသမိုင်းကြောင်းရဲ့ရိုက်ခတ်မှုတွေကြောင့်စိတ်မသက်မသာဖြစ်မှုတွေတော့ရှိနေကြပါတယ်ရှင်။
ရရှိလို့မြို့သူဝသွာလာလှုပ်ရှားနေထိုင်ကြတဲ့ပတ်ဝန်းကျင်မှာ2014ခုနှစ်ကစလို့အခုဒီနှစ်ကုန်တော့မဲ့အချိန်ထိဘယ်လိုမျိုးအပြောင်းလဲတွေတွေ့မြင်နေရပါလဲအထူးသဖြင့်လူမှုရေးစီးပွားရေးပညာရေးကျန်းမာရေးဘက်မှကိုမြင်တွေ့ရတဲ့တိုးတက်မှုတွေဆွေးရမှုတွေရှိတဲ့ဆိုရင်ကြုံတွေ့ရတဲ့ဒီတိုးတက်မှုဆွေးရမှုတွေကိုဒိုင်းရလီလိုက်အစီအစဉ်မှာဝေမျှပြောပြစေခြင်းပါလဲလာမယ့်စနေနေ့ဒဇမလ20ရက်နေ့ညပိုင်းလီလိုက်ပေါ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးနိုင်ဖို့အတွက် view မြန်မာပိုင်းကိုကြိုတင်ဆက်သွယ်စေခြင်းပါလဲတရရဲ့ဝင်မဆွေးနွေးနိုင်ဘူးဆိုရင်လေကိုယ့်ရဲ့သဘောထားအမြင်တွေကို burmeseggviewnews.com စီကိုအီးမေးလ်နဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီပြပထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့တရရှင်တွေကိုဖိတ်ခေါ်ပါရခင်ဗျာ
။လာမယ့်စနေနေ့တရရဲ့လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်ပါရရှင်။တောတာရှင်များရှင်ဆောင်နှင်းတွေဝေးတဲ့ဒီနှစ်တစ်ကိုရရောက်တိုင်းတရားဒီကိုခန်းစားရေးဖွဲ့ထားတဲ့တဲ့ချင်းတွေခရစ်စမတ်ဒေးတဲ့ချင်းတွေနဲ့ဖျော်ဖြစ်ပေးနေပါရယ်။ဒါကြောင့်ဒီနေ့လေးဖြူနဲ့လေးဖြူအငဲနဲ့မျိုးကြီးတို့တည်ဆိုထားတဲ့ဒီဇင်မာဆိုတဲ့တဲ့ချင်းနဲ့ဖျော်ဖြစ်ပေးချင်ပါရယ်။နားဆင်ပါရှင်။ VOA ကထုတ်လွှင့်ပေးတဲ့ Christmas အမတ်ရသေးတဲ့ချင်းတွေကိုတောသားရှင်တွေနှိုက်ချကြမယ်လို့မျှော်လင့်ပါရရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနေ9:00နာရီခွဲတိုက်ရထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 ဂျိုရူကနေဖမ်းယူကြည့်ရှုနိုင်ပါရရှင်။ VOA ကနေနောက်9:00နာရီကြာည9:00နာရီထိ9နိုင်ရနေ10နိုင်တီထုတ်လွှင့်မဲ့စီစဉ်မှာတော့နှုတ်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းဆောင်ရွက်နဲ့အတူအပတ်စဉ်ကဏ္ဍဖြစ်တဲ့ကျမရေဥအောင်ခင်ရမြမရေတုံတက်ချက်နဲ့တိုင်းရင်တင်းလွာတွေကိုနားဆင်ရမှာပါရှင်ကျရာပရင်းနဲ့ညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါခုကျန်နေတဲ့အချိန်အတွင်းနိုင်ငံတကာသတင်းအချင်းချက်ကိုကုသညုံအောင်ကတက်လက်အကြီးညာပေးပါမယ်ရှင
်အမေရိကန်ပြည်တော်စုဟာကွန်မြူနစ်ကျူးဘားနိုင်ငံမှာတိုင်ယုံဖွင့်လှစ်ပြီးတော့ဆက်ဆံရေးပုံမှန်ဖြစ်ဖို့ဆောင်ရွက်နေပြီလို့ကြေညာလိုက်တဲ့နောက်အမေရိကန်နေနဲ့ကျူးဘားပြည်သူတွေလွတ်မြောက်ရေးအတွက်တွန်းတက်တိုက်ပြောဆိုသွားမှာလည်းဖြစ်တယ်လို့သမ္မတဥပမာကပြောပါတယ်သမ္မတဥပမာဟာကျူဘာသမ္မတရော့ကက်စတိုနဲ့တယ်လီဖုန်းကနေတဆင့်မနေ့ကဆက်သွယ်စကားပြောရမှာကျူဘာနိုင်ငံဒီမိုကရေစီနဲ့လူ့ခွင့်ရေးအခြေအနေတွေတိုးတက်လာဖို့အမေရိကန်အနေနဲ့ဆက်ပြီးတော့ဆောင်ရွက်သွားမယ်ဆိုတဲ့အကြောင်းလည်းအတိအပြည့်ပြောဆိုခဲ့တယ်လို့သမ္မတဥပမာက EBC ရုပ်သံတွစ်ဆုံမိမြန်ကမှပြောသွားပါတယ်ဆိုနီရုပ်ရှင်ထုတ်လို့ရင်အင်တာနက်ဖောက်ထွင်းခါမှုနောက်ွယ်မှာမြောက်ကိုရီးယားလိုရှိနေတယ်ဆိုပြီးတော့အမေရိကန်တို့ကသတ်မှတ်ထားတဲ့အကြောင်းသတင်းတွေကဖော်ပြပါတယ်ဒီလိုမျိုးအင်တာနက်ဖောက်ထွင်းတိုက်ခိုက်ခံမှုကြောင့်လူမျိုးရေးဆိုင်ရာစိုးရိမ်မှုတွေကိုဖြစ်စေပြီးတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအုမ်ကိုလှုပ်ကြံဖို့ဇလန်းစင်ရိုက်ကြံစီတဲ့အကြောင်းရိုက်ကူးထားတဲ့ရုပ်ရှင်ဇာတ်ကားပြမယ့်အစီအစဉ်ကိုလည်းစွန်တီရုပ်ရှင်ထုတ်လို့ရတာပဲဖြစ်လိုက်ပါတယ်။ပါလက်စတိုင်းတို့အနေနဲ့ကုလသမဂ္ဂလူညွေးကောင်စီဆုံးမချက်မူကြမ်းတင်သွင်းမှုတွေလှုပ်ဆောင်တာဟာအစ္စရေးပါလက်စတိုင်းပြည်ပခါအတွက်အဖြစ်တစ်ခုရလာစီဖို့နှောင့်နှေးဖို့သာဖြစ်စေလိမ့်မယ်ဆိုပြီးတော့အစ္စရေးဘက်ကနေပြီးတော့ပြောဆိုနေပါတယ်။အိန္ဒိယအနေနဲ့သူ့ရဲ့အကြီးဆုံးဒုံးရင်ဖြစ်တဲ့အာဂသတဲ့ဒီအာဂသရင်မှုတွေလွတ်နိုင်မဲ့လူမပါတဲ့ရင်ငယ်တစ်စင်းကိုအောင်မြင်မြင်ပြစ်လွတ်နိုင်ခဲ့ပါတယ်။အိန္ဒိယနိုင်ငံရဲ့တောင်ပိုင်းအန္ဒရာပရက်ဒက်ရှ်ပြည်နယ်တွေကနေပြီးတော့ခူဂျာလာဘီနီအစောပိုင်းအဲ့ဒီဒုံးရင်ကိုပြစ်လွတ်လိုက်တာဖြစ်ပါတယ်။
တရင်ချင်းချုပ်ကိုကိုသားညုံကညညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရမှုကမခွာညို့ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလမန်တာရာဝါလီဖြစ်ပါတယ် VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ7.25ရောကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ရှိပါတယ်ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.